America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်အောက်တိုဘာလ20ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုနန်းလောင်နေတူကြီးညာပေးသမှာပါ sorry သတင်းတော်ဂျမဲကက်ရှူဂီယာ sorry ကောင်စစ်ဝင်ရုံးထဲမှာတည်ဆုံသွားတယ်ဆိုရကို sorry arabia ဘက်ကဝန်ခံလိုက်ပါပြီဒီလာမယ့် american လွှတ်တော်ဂျာကာလာရွေးကောက်ပွဲကို russia တွေဘက်ကဒီနှောက်ရှက်ဖို့ဒီဇိုင်းမဲ့လှုပ်ဆောင်နေတဲ့အကြောင်း american ထောက်လိုင်းရေးအတိုင်းဝိုင်းကသတိပေးလိုက်ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆရာမဲ့သတင်းတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်အုံတော်ခြေဒုက္ခသည်စခန်းအတွင်းဒုက္ခသည်6ဦးအထိသေဆုံးခဲ့ရပြီးတော့အိမ်အောင်စုပေါင်း100ကျော်ပျက်စီးဆုံးရှုံးခဲ့ရတဲ့မိလောင်မှုနဲ့ပတ်သက်ပြီးတော့ဒုက္ခသည်စခန်းနေဒုက္ခသည်2ဦးရဲ့အမြင်ကဘယ်လိုရှိပါသလဲ
လူ6ယောက်တော့အဆုံးဆုံးပါတယ်နောက်ပြီးတော့စစ်ကန်တွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်ဒါနေကတကယ်ပြောမယ်ဆိုရင်ရှင်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောဖို့လိုတယ်အဲ့ဒီရှင်တာကနေနောက်ရှင်တာတစ်ခု
နောက်ပိုင်းမှာအပြည့်အစုံဒီသတင်းကိုနားဆင်ကြရပါမယ်ရှင်နောက်မြန်မာဆိုရတက်နဲ့ကရင်နီအမျိုးသားတွတ်တက်ရေးပါတီ KNPP တက်ဖွဲ့တို့ကြားဒီကနေ့မနက်ပိုင်းတိုက်ပွဲဖြစ်ပွားခဲ့တဲ့သတင်းနဲ့အတူ Washington Post သတင်းစာက sorry သတင်းတော့တည်ဆုံးသွားတယ်လို့ sorry Arabia နိုင်ငံကဝန်ခံလိုက်ပြီးတဲ့နောက်ဒီ sorry Arabia နိုင်ငံ Riyadh မြို့ပေါ်ကနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
် sorry သတင်းတော်ဂျမဲကက်ရှူဂီယာတူရကီနိုင်ငံ Istanbul မြို့က sorry ကောင်စစ်ရုံးထဲမှာတည်ဆုံသွားတယ်ဆိုတာ sorry Arabia ကအတည်ပြုလိုက်ပြီးလို့ sorry နိုင်ငံပိုင်သတင်းဌာနကပြောပါတယ် Mr. ကက်ရှူဂီဟာကောင်စစ်ရုံးထဲမှာသူနဲ့တွေ့တဲ့လူတွေနဲ့ရုံးရင်းဆန်ခတ်အပြန်လန်ဖြစ်ပြီးတော့တည်ဆုံသွားတယ်ဆိုတာကိုစုံစမ်းစစ်ဆေးမှုကဏ္ဍဦးရလဒီအရာတွေ့ရတယ်လို့ဆိုပါတယ်ဒီဖြစ်ရအတွက် sorry တော်ဝင်ချန်ပီတူဖြစ်သူစိုက်အယ်ကာတာနီနဲ့ထောင်းလိုင်းရေးအဖွဲ့ဒုတိယအကြီးအကဲပိုဂျိုဂျီအာမက်အယ်အဇရီတို့ကိုယာရုကထုတ်ပြလိုက်ပြီးတော့တခြား sorry နိုင်ငံသား18ဦးကိုလည်းဖမ်းဆီးထားကြောင်း sorry အစိုးရရှိနေကပြောပါတယ် Mr. Khashoggi တည်ဆုံမှုကိုဆက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ် sorry ဘီယန်ဆယ်မန်ကလည်းsorry arabia ထောက်လိုင်းဌာနကိုပြုပြင်ဖွဲ့စည်းဖို့အင်ရှိဇာမင်းသားဦးဆောင်နဲ့ဝန်ကြီးအဆင့်ကော်မတီတရက်ကိုဖွဲ့စည်းဖို့အမိန့်ပေးခဲ့တယ်လို့လဲ sorry သတင်းဌာနကကြေညာပါတယ်။တောက်ကြနေတုန်းကတော့တူရကီရဲတပ်ဖွဲ့က sorry ကောင်စစ်ဝင်ယုံဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ Mr. Khashoggi ဟာအော်တိုဘာလ2ရက်နေ့က sorry ကောင်စစ်ရုံးထဲကိုဝင်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ဘဲပျောက်ဆုံးနေတော့ပါ။ဒီဖြစ်ရပ်ကိုစုံစမ်းဆက်ဆဲနေတဲ့တူရကီအာဏာပိုင်တွေကမစ္စကာရှိုဂီယာကောင်စီရုံးထဲမှာတက်ခံပြီးတော့တည်ဆုံသွားတာလို့အစောပိုင်းတွေကပြောထားပေမဲ့ sorry ဘက်ကတော့ဒီအဲ့ဒါကိုတောက်လျှောက်ငင်းလာပါတယ်မစ္စကာရှိုဂီပျောက်ဆုံးတည်ဆုံရတာဟာ sorry arabia လက်ချက်ဆိုတာထင်ရှားရင်ပြင်းထန်တဲ့တန်ခတ်မှုနဲ့ကြုံရမယ်လို့တော့သမ္မတ Donald Trump ကပြောထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့ရွေးကောက်ပွဲကိုတိုက်ခိုက်ဖို့တာလီဘန်တို့ကအချင်းချင်းချင်းချောက်ထားပေမဲ့မဲဆန္ဒရှင်တွေကတော့မဲပေပိုနိုင်ငံတော်ကမဲယုံတွေမှာတန်းစီဆောင်ဆိုင်နေကြပါတယ်။မဲယုံအားလုံးကိုတိုက်ခိုက်မယ်ဆိုပြီးဒီကနေ့စနေနေ့မနက်ပိုင်းမှာပဲတာလီဘန်တို့ကထပ်ပြီးချင်းချောက်ထားတာပါ။မြို့တော်ကဘူးကမဲဆန္ဒရှင်တွေကြားမှာနှောင့်ဆုတ်တဲ့အတန်းတွေကြားနေရတာပါ။နိုင်ငံတွင်းကမဲယုံတွေမှာချထားတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရဘက်ကယုံကြည်မှုအပြည့်ရှိနေတာပါ။ရွေးကောက်ပွဲနဲ့ဆိုင်တဲ့ပစ္စည်းတချို့ကိုမဲယုံတခုထက်မနည်းစီကနေတာလီဘန်တို့ခွယူသွားတယ်လို့ Kunduz ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းမဲယုံအားလုံးမှာလုံခြုံရေးကောင်းကောင်းချထားတဲ့အကြောင်းနဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အသေးချာပူးပေါင်းဆောင်ရွက်ထားကြောင်းခွန်ဒိုစပင်နဲ့ကလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌမိုဟာမက်ရာဆူလ်အိုမာကပြောပါတယ်ပြည်နယ်ရင်းငါနေရာတချို့မှာတော့ rocket ဒုံးလက်နက်တွေနဲ့တိုက်ခိုက်မှုတွေရှိကြောင်းဒေသခံသတင်းထောက်တွေကသတင်းပေးပို့ကြပါတယ်ရွေးကောက်ပွဲမတိုင်ခင်နေ့ရက်အလို့မှာကန္ဒဟာပြည်နယ်ကဩဇာကြီးတဲ့ရဲတပ်မှူးကြီးအဗ်ဒူရာဇစ်လှုပ်ကြံခံခဲ့ရတဲ့အတွက်အဲ့ဒီပြည်နယ်ကရွေးကောက်ပွဲကိုတော့သတင်းနဲ့ပါနောက်ဆုတ်ခဲ့ရပါတယ်
အမေရိကန်ထောင်းလိုင်းရေးဥပဒေစိုးမိုးရေးနဲ့လုံခြုံရေးအေဂျင်စီတွေကရုရှားဟာနောက်လာမဲ့ကျင်းပမဲ့ဒီဂျာကာလာလွတ်တော်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ဒီဇိုင်းမဲမဲ့လှုပ်ဆောင်နေကြောင်းသတိပေးလိုက်ပါတယ်။မနေ့ကတော့နိုဝင်ဘာရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့စီစဉ်တဲ့ပတ်သက်ပြီးတော့ဆက်ဆံမှုရှိတဲ့အသက်44နှစ်အရွယ်စိန့်ပီတာစဘတ်မြို့ကအဲလီနာအလက်ဆီနာကူစ်ရီနိုဗာကိုရာဇဝတ်မှုနဲ့တရားချက်ဆွထားတဲ့အကြောင်းအမေရိကန်ဘက်ကထုတ်ပြန်ပါတယ်။သူဟာအင်တာနက်သုတေသနအေဂျင်စီလက်အောက်ခံ တရင်မျိုးစုံဖြန့်ဖြူးတဲ့ Project Lakta ရဲ့စည်ရင်းချုပ်ဖြစ်တယ်လို့လည်းအမှုဆွဲဆိုချက်မှာဖော်ပြထားပါတယ်2016သမရရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်နောက်ဆက်ဆက်ဖက်ခဲ့လေသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့ American Two စုံစမ်းစစ်ဆေးမှု Robert Mueller ဟာ Internet လူမှုကွန်ရက်ဒီမှာမမှန်တဲ့တွေဖြန့်ဖြူးနေတဲ့အဲ့ဒီ Internet သုတေသန Agency ကိုဒီနေ့အစောပိုင်းတော့ဆွဲချက်တင်ခဲ့ပါသေးတယ်ကူရှင်နိုဗာဟာဒီလူမှုကွန်ရက်ကကြော်ညာရေးအတွက်အသုံးစေးကိုကြီးကြပ်ရသူဖြစ်တယ်လို့ Facebook နဲ့ Twitter တွေမှာပုံမှန်ဖတ်ရှုသူသိတဲ့ချီရှိတဲ့သုံးဆွဲသူအကောင့်အတူထောင်တဲ့ချီကိုဖန်တီးပြီးတော့မမှန်တဲ့တွေကိုဖြန့်ဝေရမှာဘယ်ကဖြန့်ဝေနေလဲဆိုတာကိုဖျောက်ပေးတဲ့ Proxy Server တွေကိုကြီးကြပ်သူဖြစ်တယ်လို့လည်းအဲဒီဆွဲချက်မှာရေးသားထားပါတယ်ကူရှင်နိုဗာဟာဒေါ်လာတန်းချီ300နဲ့ဒီ project အတွက်လွတ်လပ်ပေးနေသူဖြစ်ပြီးရုရှားစီးပွားရေးသမားယက်စ်ချန်နတီပရီဂိုဇင်ကထောက်ပံ့ပေးနေတာဖြစ်ကြောင်းအမေရိကန်ကပြောပါတယ်သူရဲ့အစားအသောက်ရောင်းချပြီးလိုင်လံဝန်ဆောင်မှုပေးတဲ့ company ဟာသမရဗလာဒီမီယာပူတင်အတွက်လည်းလွတ်လပ်ပေးတာကြောင့်ပရီဂိုဇင်ကိုဒီပူတင်ရဲ့စဖုံမှုဆိုပြီးတော့လည်းခေါ်ကြပါရယ
်အမေရိကန်ပြည်ထောင်စုရဲကိုဦးတည်လာနေကြတဲ့တောင်အမေရိကတိုက်ကရွှေပြောင်းအခြေချဖို့ထွက်လာကြတဲ့လူကြီးဟာကွာတီမာလာနယ်စပ်ကချန်စီယိုကိုဖျက်ပြီးတော့တစ်ဖက်ကမက္ကဆီကိုရဲရီစီကိုအတင်းတိုးဝင်လာပါရယ်အဲ့ဒီလူအုပ်ကြီးကိစ္စကိုပြင်ဆင်ဖြေရှင်းပေးမယ်လို့မက္ကဆီကိုနိုင်ငံကအမေရိကန်ပြည်ထောင်စုကိုကတိပေးထားတာပါကွာတီမာလာနယ်စပ်ဂိတ်ကိုဖျက်ပြီးတော့ဝင်ရောက်လာတဲ့ရာနဲ့ချီတဲ့လူအုပ်ကြီးဟာမက္ကဆီကိုနဲ့ကွာတီမာလာကိုဆက်သွယ်ထားတဲ့တံတားစီကိုအတင်းတိုးဝင်လာတာကိုမက္ကဆီကိုရုပ်မြင်သားကြားမှာထုတ်လင်းပြသသွားပါရယ်တံတားတစ်ဖက်မှာတော့မက္ကဆီကိုရဲတွေကအဓိကယုံနှင်းနှင်းရဲ့ပစ္စည်းတွေနဲ့ဆောင်ဆိုင်နေခဲ့ကြတာပါမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကိုရွှေ့ပြောင်းဝင်ရောက်လာသူတို့ကဂဲတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့မျက်မြင်သက်သေတွေ့သူတွေကပြောပါတယ်ရွှေ့ပြောင်းဝင်ရောက်လာသူတွေလက်လျှော့သွားအောင်မက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကငရုတ်ရည်ပါတဲ့မုတ်ဆေးပက်ပါစပရေးတွေကိုအသုံးပြုခဲ့ကြတာပါမက္ကဆီကိုသမ္မတအန်ဒရီကာပညာညန်တိုတောက်ကြနေကြကနိုင်ငံတော်ကိုပြောတဲ့မိန့်ခွန်းမှာတော့မက္ကဆီကိုပိုင်တဲ့နယ်မြေတွေကိုအကြမ်းဖက်တဲ့နည်းနဲ့ဝင်ရောက်လာတာမျိုးမဆိုထားနဲ့ပုံမှန်မဟုတ်တဲ့နည်းနဲ့ဝင်ရောက်လာတာမျိုးကိုတော့ခွင့်မပြုနိုင်ဘူးလို့ပြောဆိုသွားပါတယ်ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့အခုလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ Honduras သမ္မတ Juan Orlando Hernandez နဲ့ Guatemala သမ္မတ Jimmy Morales တို့ဒီကနေ့စနေနေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုံးလင်းပြနေပါတယ်ခင်ဗျာ
စနေနေ့နေ့ကတရင်းတွေကို VOE ကနေဆက်လက်ကြညာနေပါရခင်ဗျာအိန္ဒိယနိုင်ငံမြောက်ပိုင်းမှာတောက်ချာနီကကျင်းပတဲ့ဘာသာရေးပွဲတော်ဆင်းနေနေတဲ့လူကိုရထားတစ်စင်းကအရှိန်နဲ့ဝင်တိုက်တာကြောင့်လူ60ထဲမှနေတည်ဆုံးပြီးတော့ဒါဇင်နဲ့ချီတင်ရသွားပါတယ်ပန်ဂျက်ပြည်နယ်က Emery Star မြို့စုံမှာကျင်းပတဲ့ Dusara Hindu ဘာသာရေးပွဲတော်အတွင်းမီးရှူမြူဟန်ပြဖောက်တာကိုရထားတန်လန်းဘော်ကနေကြည့်နေသူတွေကိုရထားကဝင်တိုက်တာပါဒဏ်ရသူ60ထဲမှနေကိုနှိစက်ရဆေးဥမြစီအမြန်ဆုံးပို့ဆောင်ခဲ့ရတယ်လို့ရဲတွေကပြောပါတယ်ပွဲတော်အတွင်းမီးရှူမြူဟန်ပေါက်တာအပြင်ပျော်ပွဲရှင်တွေတန်နေဆူညံနေတာကြောင့်ရထားလာတာကိုသူတို့ကမသိကြတာလို့လဲဆိုပါတယ်ဟိန်းယူဘာသာရေးပွဲတော်ကိုအမရစ်စာမြို့စုံမှာနှစ်ဆင်ကျင်းပလာတာဖြစ်ပြီးပွဲတော်ချိန်မှာရထားအရှင်လျှော့ပြီးတော့မောင်းဖို့ရထားဌာနကိုအကြောင်းကြားထားကြောင်းဒေသဂန်အာနာဘိုင်နီကပြောပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကတော့ဒီမတော်တဆအဖြစ်ပျက်ကိုနှလုံးသွေးပျက်ဖွယ်အဖြစ်ဆိုးကြီးဖြစ်ခေါ်ခဲ့ပြီးတော့ဒဏ်ရာရသူတွေကိုအလင်းမြန်ကုသမှုပေးဖို့ဒေသအာနာဘိုင်နီကိုညွှန်ကြားခဲ့ပါတယ်ခင်ဗျာ
ကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းဟာတရုတ်ပြည်မှာကြီးကနေလွတ်လပ်ကြောင်းတရုတ်ဝင်ကြေညာဖို့ပြည်လုံးကျလူလူဆန္ဒခံရပွဲကျင်းပဖို့ဆိုတဲ့တရုတ်နိုင်ငံရဲ့တောင်းဆိုချက်နဲ့သူ့ရဲ့အနိုင်ကျင့်မှုတွေအပေါ်လွတ်လပ်ရေးကိုထောက်ခံကြတဲ့ထောင်နဲ့ချီတဲ့တိုင်ဝမ်ကျွန်းသူတွေဒီကနေ့စနေနေ့မှာစုဝေးခဆန္ဒပြခဲ့ကြပါတယ်ဒီနှစ်ထဲမှာအကြီးဆုံးဖြစ်တဲ့လူလူစုဝေးပွဲကိုပြီးခဲ့တဲ့6လကစတင်တည်ထောင်လိုက်တဲ့ Formosa Alliance ဆိုတဲ့အဖွဲ့ကစီစဉ်တာဖြစ်ပြီးသမ္မတ Sign One ရဲ့ Democratic Progressive Party ရုံးချုပ်အနေမှာစုဝေးခဲ့ကြတာပါတဟာသိက်ကိုအောင်မြင်တဲ့ပွဲဖြစ်တယ်လို့ Formosa Alliance ရဲ့ပြောခွင့်ရသူ Kenny Chong ကပြောပါရယ်2016ခုနှစ်မှာသမ္မတ Sign One အာဏာရလာချိန်ကစပြီးတရုတ်နဲ့တိုင်ဝမ်ကြားဆက်ဆံရေးတွေယိုယွင်းလာခဲ့တာပါသမ္မတ Sign One ဟာတရုတ်တို့လုံးဝခွင့်မပြုနိုင်တဲ့တရုတ်ဝင်လွှတ်လိုက်ရေးကျင်းညာဖို့လိုလားနေသူအဖြစ်တရုတ်တို့ဘက်ကတန်ရရှိနေတာဖြစ်ပါတယ်
အမေရိကန်နဲ့တောင်ကိုရီးယားအဓိကပူးရဲဆေးလေ့ကျင့်မှုကြီးတွေကိုရပ်ဆိုင်ထားမယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်တန်တမာရေးနည်းလမ်းအရဆောင်ရွက်မှုတွေပိုထိရောက်စေဖို့အတွက်ပူးရဲဆေးလေ့ကျင့်မှုတွေကိုရပ်ဆိုင်ထားမှာဖြစ်ကြောင်းပင်တဂွန်ပြောခွင့်ရဒန်နာဝိုက်ကတောက်ကြနေမှာပြောလိုက်တာပါအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်တောင်ကိုရီးယားနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးတဲ့နောက်အခုလိုကြေညာတာပါကာကွယ်ရေးဝန်ကြီးတွေကအရှေ့တောင်အာရှအသင်းကြီးရဲ့ကာကွယ်ရေးဝန်ကြီးအစည်းအဝေးတက်ရဖို့စင်ကာပူကိုရောက်နေတာပါ မြောက်ကိုရီးယားအနေနဲ့နျူကလ ியர் စီစဉ်နေဆွန့်လွတ်ပြီးနိုင်ငံတကာကလည်းစစ်ဆေးချက်ရှိနေတဲ့လမ်းကြောင်းဖွဲ့ပြီးမှုတိုက်တွန်းနေတဲ့အချိန်ထဲမှာအခုလိုလေကြောင်းစီရေးလေ့ကျင့်မှုရပ်ဆိုင်ဖို့ဖြစ်လာတာပါခင်ဗျာ
American ပြည်တော်စုက Mega Million လို့ခေါ်တဲ့ဒီအမျိုးအစားမှာသမိုင်းတစ်လျှောက်အမြင့်ဆုံးစံချိန်နဲ့စုချိန်ငွေတွေဆက်ပြီးတိုးလာနေပါတယ်။မနေ့တောက်ကြနေကြကဖွင့်ခဲ့တဲ့ဒေါ်လာ1ဘီလီယံစုချိန်ငွေကိုဘယ်သူမှမပေါက်ခဲ့တဲ့အတွက်ကမ္ဘာမှာအများဆုံးသမိုင်းဝင်စုချိန်ငွေဖြစ်လာတာပါ။လာမယ့်အင်္ဂါနေ့မှာ Mega Million ထူဖွင့်ရမှာထိပေါင်းမဲ့သူကဖြန်းမြစုချိန်ငွေဒေါ်လာ 1.6 ဘီလီယံအထိရမှာဖြစ်ပါတယ်။နောက်ထပ်ဒီအမျိုးအစားတစ်ခုဖြစ်တဲ့ Powerball ကနေ2016ခုနှစ်ဇန်နဝါရီလ13ရက်နေ့ကထွက်ခဲ့တဲ့စုကတော့ဒေါ်လာ 1.5 ဘီလီယံနဲ့အများဆုံးစံချိန်တင်ရောက်ရှိခဲ့တာပါ။မဂါမီလီယံတီအမျိုးအစားကနေနောက်ဆုံးစံချိန်တင်ရောက်ခဲ့တဲ့အမြင့်ဆုံးစုကတော့2012ခုနှစ်မတ်လကထွက်ခဲ့တဲ့ဒေါ်လာ656တန်းစုချိန်ငွေဖြစ်ပါတယ်။တောက်ကြနေညကဘယ်သူမှမပေါက်ခဲ့ပေမဲ့မဂါဘောတီရဲ့နောက်ဆုံးနံပါတ်တစ်လုံးကလွှဲရင်နံပါတ်အလုံးတူတဲ့အနည်းဆုံးဒေါ်လာတတန်းပေါက်တဲ့စု15ခုရှိနေပါတယ်။ဒီအမျိုးအစားနှစ်ခုစလုံးကိုအမေရိကန်ပြည်ထောင်စုကပြည်내44ခုမှာဝယ်ယူနိုင်တယ်လို့ Washington DC နဲ့ American by Virgin Island မှာလည်းရရှိနိုင်ပါတယ်
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိတ်တန်းရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်စစ်တေမျိုးကမိဘေးတင်ခဲ့တဲ့ဒုက္ခသည်စခန်းအတွက်ပြည်လဲနေရာချထားရေးနဲ့ထူထောင်ရေးတွေကိုရခိုင်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြောပါတယ်။လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပြင်အိမ်တော်စုယာကျော်ရဲ့နေအိမ်ကန်းနေမိတဲ့ပါသွားရတာကပေါ်စာမိကြောင်းလို့မိသက်ကပြောပြီးဒုက္ခသည်တွေဘက်ကတော့ဒီစခန်းမှာလူဦးရေထူထပ်လွန်းတာနဲ့အဆောင်နေနေရာချထားတဲ့ပုံစံကြောင့်လည်းဒီလိုဖြစ်ရတဲ့အတွက်သူတို့ဘေးကင်းလုံခြုံစွာနေထိုင်ရေးတာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုပါရစေ။အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းကအုံတော်ချေဒုက္ခသည်စခန်းတွင်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ည7နာရီခွဲလောက်မှာမီးစတင်လောင်ကျွမ်းခဲ့ပြီးတော့ဒုက္ခသည်6ဦးသေဆုံးဒုက္ခသည်အဆောင်15လုံးပျက်စီးပြီးတော့အိမ်တော်စုပေါင်း142စုကဒုက္ခသည်စုစုပေါင်း822ဦးမီးဘေးဒဏ်သင်ခဲ့ကြရပါတယ်။မီးဘေးဒဏ်သင်ခဲ့ရတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုတော့လက်တလောမှာအုံတော်ကြီးအခြေခံပညာမူလာတန်းကျောင်းမှာယာယီနေရာချထားပေးထားပါတယ်။မီးလောင်သေဆုံးခဲ့ရသူတွေနဲ့မီးဘေးဒဏ်သင်ပြည်သူတွေကိုရခိုင်ပြည်နယ်အစိုးရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေပါတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ခုဒီဒေတာနဲ့ဆိုချင်တဲ့ဟောဒီဘာဝဒီဒေတာကောင်းမှုညမူလာမြတ်ပြည့်စုံတဲ့အဲ့လိုသွားပါလာရှိရဲဒါပြောအဲ့ဒီအကြောင်းစုတွေပြီးရောက်သွားတဲ့အချိန်အကြောင်းစုဟိုအတုံးဆောင်ဖြစ်ပြီးပေါ့အဲ့ဒါစစ်တာနဲ့ကျွန်တော်သတ်မှတ်ထားရှိရဲ17မျိုးလို့ပါတော့အမျိုးမျိုးနေတဲ့ပေါ့နော်အဲ့လိုမျိုး watch နဲ့ပေါ့အဲ့လိုမျိုးတမ်းရရှိပါတယ်ခင်ဗျာနောက်ကဟိုဆန်စီရှားပေါ့နော်အဲ့လိုမျိုးလူတွေနဲ့ပြတ်ပြီးတော့ဒါလားအဲ့လိုမျိုးဖောက်ဖက်နေခင်ဗျာအဲ့တော့ကျွန်တော်တို့ဝင်ကြတာနဲ့ဒီနယ်ချိုးရောက်ခဲ့ရတဲ့ဖောက်ဖက်နဲ့ကျွန်တော်ရဲ့နေဆိုင်အစီအမံခံရမှုကြီးကြီးတာပေါ့နော်ဒီကနေပြီးတော့တက်ကပ်ပတ်ပြီးပြီးလေးပြရတယ်ဒီလိုမျိုးမဖြစ်အောင်ဆိုတော့ပုံမှန်ဒီတောင်ရတဲ့ပုံစံတိုင်းပဲပေါ့ဒါဒီနယ်ချိုးရတယ်ကျွန်တော်ကအစဉ်ချင်းဒီမှာအကုန်လုပ်ထားပြီးပါပြီအဲ့ဒီချက်ကို
ဒုက္ခသည်စခန်းတွင်အဆောင်နေအခန်းတွဲတည်တဲ့အိမ်တော်စုတွေကများပြားစွာစုဝေးနေထိုင်ကြရပြီးအခုလိုမျိုးမိဘနဲ့တဘာဝဘေးမတော်တဆမှုတွေကြုံကြိုက်လာရချိန်မှာတော့ဘေးကင်းလုံခြုံမှုတွေရှိအောင်ထိရောက်တဲ့ကာကွယ်မှုတွေမစီစဉ်ပေးထားတဲ့အတွက်အခုလိုမျိုးလူ6ဦးအထိသေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံခဲ့ရတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တဦးဖြစ်တဲ့ဦးခင်မောင်ထွန်းကပြောပြပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာစနစ်တကျနေရာချထားမှုတွေနဲ့ဘေးကင်းလုံခြုံမှုတွေကိုဆောင်ရွက်ပေးတဲ့လူလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရထောက်ပံ့မှုတွေဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့ဦးခင်မောင်ထွန်းကပြောပါတယ
်လူ6ရောက်တော့အဆုံဆုံးပါတယ်နောက်ပြီးတော့စခန်းတွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်ဒါနီကကျွန်တော်ပြောမယ်ဆိုရင်ရှယ်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောဖို့လိုတယ်အဲ့ဒီရှယ်တာကနေနောက်ရှယ်တာတစ်ခုကိုတစ်ခုမှမပြောဖို့အတွက်ပေါ့နော်အဲ့လိုမျိုးမခုတ်ဆက်ဖို့အတွက်ပုံစံမျိုးလက်ခင်းနေချင်တဲ့ IP ကိုကျွန်တော်တို့လည်းပြောမှာဒီ IP တကယ်နဲ့မှလူတိုင်းနေရာတွေဆိုတာကဒီလူတွေရဲ့အစ်စ်ကအန်ဒီရဲ့နဲ့ဒီလူတွေကခံနေရတာပဲအစိုးရရဲ့ဒီရှယ်တာစနေကြီးပေါ်မှာသူတို့ရဲ့ဖြစ်ကြပေါ့နော်ရုပ်တခုကဒီ IP တကယ်မှပေါ့နော်အဲ့လိုမျိုးကန်တယ်ပါတယ်လို့မရှိဘူးဒီလူတွေကြီးအားကိုးရတဲ့နေရာလည်းမရှိဘူးအဲဒီလိုအကြောင်းမျိုးမျိုးကြောင့်မို့လို့ဒီလူတွေကအဲ့လိုမျိုးဒီမှာလည်းအန်ဒီတခုကြီးရင်ဆိုင်ကြတော့ဒီလူရဲ့နေထိုင်ရတာဖြစ်တယ်
2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြံဖက်ပြစ်ပခတွေရဲ့နောက်ပိုင်းမွတ်စလင်ဒုက္ခသည်တွေဟာစစ်တွေအုံတော်ချေဒုက္ခသည်စခန်းတွေအပါအဝင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာ ဒီကနေ့ကျွန်တော်တို့ရဲ့ထူးထပ်စွာနေထိုင်ကြရပြီးစာဝင်းနေအခက်အခဲတွေကလည်းရင်ဆိုင်နေကြရတာမို့ဒုက္ခတွေတွေသူတို့ရဲ့နေရာရင်းကိုပြန်လည်နေထိုင်ခွင့်ရပြီးတော့နေရှင်လူနေမှုဘဝတွေပုံမှန်လည်းပတ်လုပ်ကင်ခွင့်နေဆောင်ရွက်နိုင်မှုအစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်ပေးသင့်ပါပြီလို့လည်းရခိုင်ပြည်နယ်မောင်နှမမြို့နယ်ကမြို့တကြီးကျေးရွာသားမွတ်စလင်တူဦးဖြစ်တဲ လက်တလုံးမှာတော့မီးလောင်ကျွမ်းမှုဖြစ်ခဲ့တဲ့ဒုက္ခသည်စခန်းတွင်ကမီးလောင်ကျွမ်းမှုကိုတော့ပေါ်စာမီးအဖြစ်စစ်တွင်မိသက်ဌာနကတတ်မှတ်ထားပြီးမိစတဲ့လောင်ကျွမ်းခဲ့တဲ့နေရာကဦးနော်စုမြတ်ကိုပေါ်စာမီးပုံမှန်214ကျီလိုနဲ့စစ်တွင်မြို့နယ်အမှတ်1ရဲစခန်းမှာအမှုဖွင့်တရားစွဲဆိုထားပါတယ်ရှင်
ဖီယိုရဲ့မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြမအစိုးရတပ်နဲ့ကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ KNPP တပ်ဖွဲ့တို့ကြားဒီကနေ့မနက်ပိုင်းတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ထိခိုက်သေးဆုံးမှုကတော့အသေးစိတ်မသိရသေးပါဘူး။ပြည်ထောင်စုအစ်စ်နှစ်ဦးနှစ်ဖက်သဘောတူညီချက်တွေကိုအစိုးရတပ်ဖက်ကအတိအကျလိုက်နာမှုမရှိတာကြောင့်အခုလိုတိုက်ပွဲ တ်၄နှစ်ရှင်းနဲ့ KNPP တပ်ဖွဲ့တွေကြားအောက်တိုဘာ20ရက်ဒီကနေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တာလို့ KNPP ဒုက္ခခူးတွေက VOA ကိုအတည်ပြုပြောပါတယ်တိုက်ပွဲဖြစ်ပွားရတဲ့အခြေအနေနဲ့ပတ်သက်လို့သူကအခုလိုရှင်းပြပါတယ
်တရင်အရာကတော့ဖာဆောင်မြို့နယ်နန်းကေတဝနာမှာဖြစ်တယ်လို့တော့သိရပါတယ
်ဟုတ်ကဲ့
အဲ့မဲ့ကျွန်တော်တို့ကြားရမှာတော့အခြေခံပြီးတော့ကျွန်တော်တို့ဘယ်လိုဆိုဝင်းမဲ့တဘောရတော့ကျွန်တော်တို့ပြောချက်ရတော့တာလှုပ်ရှားမှုတွေနဲ့ပတ်သက်လို့တော့နှစ်ဖက်တစ်ဖက်ဝမ်းမဲ့လာမယ်ဆိုရင်သုံးရကျူတင်ဒရင်ဒီအကြောင်းကြားပြီးတော့ပြောလာတာမျိုးတွေလောက်ကိုပြဖို့ဆိုတော့ပြရတော့2012ကလေးကပြသလာတာပဲပေါ့ဒါပေမဲ့နောက်ပိုင်းမှာတော့တမလို့ပြတာတော့ဒီလိုပြောရတာနဲ့ပတ်သက်ပြီးအမြင်တရင်ပြပူတာမျိုးအကြောင်းကြားတာမျိုးတွေညှိနှိုင်းဆောင်ရွက်တာမျိုးတွေအများနဲ့ပါလာပါတယ
်ဟိုမြန်မာအစိုးရတပ်ဘက်ကဟိုလိုင်းနာဆောင်ရွက်ခြင်းသိမ့်မရှိဘူးဆိုတဲ့အဓိပ္ပာယ်လားခင်ဗျ
အာဒီလိုသဘောပဲပြောမှာပဲဖြစ်ပါတယ်ကျွန်တော်တို့ကတော့ဘယ်လိုဆိုဒီမဲ့ရှိထားတာပေါ့နော်ဒီမဲ့စိတ်ပြောင်းစုအဆင့်ဆိုပြီးတော့ပေါ့နော်ကျွန်တော်တို့ပြောင်းစုအဆင့်မှာသဘောတူရင်ချက်နှစ်ချိန်လောက်ပဲရှိပါတယ် NCA ကတော့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေသေးပေါ့နော်ကျွန်တော်တို့ကလည်းဒီလမ်းကြောင်းပဲသွားမယ်ဆိုပြီးတော့ကျွန်တော်တို့ကလည်းညှိနှိုင်းဆောင်နေသေးပါသူတစ်ချက်ကတော့ဒီပါဆိုရင် agreement တွေကိုကျွန်တော်တို့အကောင့်နဲ့ပေါ်တဲ့အခါမှာတော့ဒီလိုလေးဟာချက်အနေကြေးလေးရှိတာကိုတော့ကျွန်တော်ဘယ်လိုအကောင့်နဲ့ပေါ်ချက်မလဲသူတို့သဘောကတော့ပိုအခရာကျတယ်လို့ထင်တာပေါ့နောက်ပြီးတော့နှစ်ဖက်ကြားမှာကျွန်တော်တို့အပြာနားလည်မှုနဲ့ယုံကြည်မှုကအရေးကြီးတယ်လို့ကျွန်တော်တို့ထင်တာပေါ့နော်ဒီဟာလေးကိုအသာကျအောင်ကျွန်တော်တို့ကပဏမဆောင်ရွက်လိုတာပ
ါဟုတ်ကဲ့ခင်ဗျဆိုတော့ဒီကြားပြီနေတဲ့မှာအစိုးရတပ်တွေကအခုအချိန်မှာတိုးချနေတုံးမလားဘလို့နေသားတွေတွေ့နေရလဲ
ဟုတ်ကဲ့ဒီ department နပါရဲမရာပူပြီးတော့နည်းနည်းတူတူချာဖြစ်တာပေါ့နော်ပုံမှားဖြစ်တော့ဒီမှာစေရဲပြည်နယ်ကဒေသကတန်တရားတော့သက်သက်ပေါ့နော်အဲ့ဒါကတော့ကျွန်တော်တက်သက်လေးအမှရှိပါပဲနောက်ပြီးတော့တခါကျွန်တော်ချမ်းပြည်နယ်ကအဲ့ဘက်တော့ကျွန်တော်ပြောတဲ့95လေးအောက်ကတက်ခွေရတော့သူတို့တပြောင်းလဲနေတော့ပုံမှားလုပ်လို့ရှိပါတယ်အဲ့မဲ့ဒီတစ်ခေါက်ကတော့တပြောင်းလဲလုပ်တယ်လို့ပြောနေတော့လည်းပဲအဟောင်းတွေကတော့ပြန်ဆက်သွားတာမျိုးတွေမရှိဘူး။နောက်ပြီးတော့အင်အားတွေဖြစ်စီးပြီးတော့ဟိုတခြားဒေသတို့လည်းအင်အားဖြစ်နေတာမျိုးတွေကျွန်တော်တို့ပြရတော့အထူးသဖြင့်တော့ဖာဆောင်မျိုးနဲ့တဲကမော်ချီဒေသဆက်ကအဲ့ဒါမျိုးတွေအင်အားဖြစ်တာလည်းကျွန်တော်တို့ပြရတယ်။ ဒါနဲ့တရက်တစားရဲမှာပဲကျွန်တော်တို့အမှတ်၄တမ်းကြီးစစ်လိကြီးတင်နာကျောင်းဆိုတာရှိပါတယ်ကျွန်တော်တို့ရှိမှာအဲဒီစစ်တင်နာကျောင်းမှာလည်းပဲအခုတမတ်55အပါဝင်တမတ်ရှိသူရှိတဲ့အောက်ခံတတ်တချို့တွေဝင်အား1000ကျော် 2000 ဝန်းကျင်လောက်ဟိုအခြေခံစစ်တင်နာတွေဘုံမှာတရားနဲ့တက်နေတယ်ဆိုတော့ဒီတင်းလည်းကျွန်တော်တို့ရပါမယ်နော်ဒါလည်းလွန်ခဲ့တဲ့ပါရီကပဲစပြီးဖြစ်ပေါ်နေတာပါဒီနေ့ဖြစ်ပေါ့
ဒီတိုက်ပွဲသတင်းနဲ့ပတ်သက်လို့တက်မတော်သတင်းထုတ်ပြန်ရေးအဖွဲ့တာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကြားပြည်နယ်တွင်အခုလိုဒကြော့ပြန်တိုက်ပွဲတွေကြောင့်ဖရူဆိုရှားတော့နဲ့တန်လွင်မြစ်အရှိဘက်ခြံဒေသတွေမှာပါတိုက်ပွဲတွေဆက်ဖြစ်လာမှာကို KNPP ဘက်ကစိုးရိမ်နေပါတယ်။ KNPP ရဲ့လွိုက်ကော်ဆက်ဆံရေးယုံတာဝန်ခံကတော့ဒီကနေ့ဖြစ်တဲ့တိုက်ပွဲဟာတက်မတော်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ရာကထိတွေ့တိုက်ပွဲဖြစ်ခဲ့ရတာလို့တိုင်းရင်းသားမီဒီယာတခုကိုဖြေကြားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တက်ချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လည်းနဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EU အဖွဲ့တွေတက်ရောက်တဲ့နေပြည်တော်ကငင်းငင်းရေးထိပ်သီးဆွေးနွေးပွဲမှာအကြီးကအချက်5ချက်သဘောတူညီချက်ရခဲ့ပေမဲ့ခွဲမထွက်ဘူးဆိုတဲ့ဂတိစကားမရဘဲပြည်နယ်ဆိုင်ရာအဖွဲ့အစည်းပုံကိစ္စနဲ့ကိုယ်ပိုင်ပြဋ္ဌာန်းမှုတွေကိုအစိုးရတပ်ဖက်ကလိုက်လျောဖို့ဆန္ဒမရှိဘူးလို့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေကပြောကြားထားပါတယ်ခင်ဗျာ
။ဆိုရချင်များရှင်။စကြသေးရင်ကပဲပြီးဆုံးသွားတဲ့ငင်းငယ်ကြီးထိတိမိလာကမှာအစိုးရတက်မတော်နဲ့အပြည့်ခံရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိတဲ့ခေါင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာကမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလား။ဒီလိုငင်းရရဲ့တခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလိုနေသေးတယ်လဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေရဲ့ငင်းရရဲ့ဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးနီးတာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ထိတ်တဲရောက်နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးကြပါမယ်။ Washington Post သတင်းစာက sorry သတင်းတောက် Jamal Khashoggi တည်ဆုံသွားတယ်လို့ sorry Arabia နိုင်ငံကဝန်ခံလိုက်ပါတယ်။ Khashoggi ဒါဒီတူရကီနိုင်ငံ Istanbul မြို့က sorry ကောင်စစ်ဝင်ရုံးအတွင်းမှာရုံးရင်းဆန်ခတ်အချင်းများရာကနေတည်ဆုံသွားခဲ့တာဖြစ်ပြီးတော့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့ sorry အစိုးရပိုင်းရုတ်တံကပြောကြားလိုက်ပါတယ်။ sorry Arabia နိုင်ငံ Riyadh မြို့ပေါ်မှာနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Cindy Sain သတင်းပေးပို့ထားတာကိုကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
။ Sorry သတင်းတော့ Jamal Khashoggi တည်ဆုံးသွားတယ်ဆိုတာကို Sorry Arabia နိုင်ငံကဝန်ခံလိုက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Sorry နိုင်ငံရဲ့အရှေ့မင်းသား Mohammed bin Salman ဦးဆောင်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောကြားလိုက်ပါတယ်။တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ကနဦးစစ်ဆေးချက်တွေအရအစိုးရအကြီးအကဲအရှိ5ဦးကိုတာဝန်ကရစဲလိုက်ပြီးတော့တခြား Sorry နိုင်ငံသား18ဦးတို့ကိုလည်းဖမ်းဆီးလိုက်တယ်လို့ Sorry အစိုးရကပြောကြားလိုက်ပါတယ်။ယာရုကနေဖြုတ်ချလိုက်တဲ့အထက်မှာ sorry အင်ရှိဇန်မင်းသားနဲ့နီးစပ်တဲ့အကြံပေး Saud Al Khatani ထောက်လိုင်းရေးဒုတိယအကြီးအကဲဗိုလ်ချုပ် Ahmed Al Asiri တို့ပါဝင်တယ်လို့ Riyadh ဒေသစံတော်ချိန်တောက်ချာညမှာထွက်ပေါ်လာတဲ့သတင်းတွေကဆိုပါတယ်။တောက်ချာနေတုန်းကတော့ Washington DC မြို့တော်မှာဆန္ဒပြတဲ့သူတွေကအင်မီရော်ကနေနိုင်ငံခြားရေးဝန်ကြီးဌာနအထိကြီးတက်ဆန္ဒပြခဲ့ကြပြီးတော့ Khashoggi ကအောက်တိုဘာ2ရက်နေ့က Istanbul မြို့က sorry ကောင်စစ်ဝင်ရုံအတွင်းမှာတပ်ခံရပြီးအပိုင်းပိုင်းဖျက်ခံရတာဖြစ်တယ်လို့တူရကီသတင်းတွေကဖော်ပြနေတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရအနေနဲ့ပြင်းထန်တဲ့အရေးယူဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ sorry အင်ရှိဇန်မင်းသားတို့အင်္ဂါနေ့ကတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးအမေရိကန်အထက်လွှတ်တော်အမတ်တွေနဲ့လူခွေတက်ကြလို့ရှားသူတွေကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်း view သတင်းတော့ Greater Van Sustran နဲ့ Mexico City မှာတောက်ကြနေကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းအထွတ်မှာတော့နိုင်ငံသားဝန်ကြီးပွန်ပီယိုက sorry တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးကာကွယ်ပြောဆိုခဲ့ပါတယ
် When I traveled to Saudi Arabia I met with the king I met with the crown prince at great length I met with foreign minister Jubair and I made very
clear Saudi Arabia ကိုရောက်တော့ဘီဂျင်းနဲ့တွေ့ပါတယ်ပြီးတော့အရှေ့မင်းသားနဲ့လည်းချင်းတော်ကြတွေ့ခဲ့ပါတယ် တပည့်နိုင်ငံခြားရေးဝန်ကြီးအဒက်အဂျူဘီယားနဲ့လည်းတွေ့ခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စကိုအလွန်အမင်းအလေးနဲ့ထားရဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။တရားဥပဒေမဲ့တပ်ဖြတ်တာတွေနဲ့ဒီလိုလုပ်ရမျိုးတွေကိုကျွန်တော်အနေနဲ့သဘောမတူတဲ့အကြောင်းဒါအမေရိကန်စံတန်ဘိုးနဲ့လည်းမကိုက်ညီရအောင်ပြီးတော့ဒီကိစ္စ sorry ကောင်စစ်ဝင်ရုံးတင်မှာဖြစ်သွားတဲ့အတွက်သူတို့မှလည်းတာဝန်ရှိပါတယ်။
ဒါမဲ့လည်းအမေရိကန်အစိုးရအနေနဲ့ sorry နိုင်ငံပေါ်မှာလူခွင့်ရေးစံနှုန်းတွေနဲ့အညီပြောဆိုသွားလိမ့်မယ်မထင်ကြောင်း sorry နိုင်ငံဆိုင်ရာအမေရိကန်သံတမန်ဟောင်း James Smith ကတော့ပြောပါတယ
် This administration has defined a transactional relationship with Saudi Arabia
အခုလက်ရှိအမေရိကန်အစိုးရနဲ့ sorry Arabia နဲ့ဆက်ဆံရေးကတစ်ဖက်နဲ့တစ်ဖက်အကျိုးမျှော်ကိုပြီးတိစောက်ထားတဲ့ဆက်ဆံရေးမျိုးဖြစ်ပြီးအရင်တုန်းကတော့ကျွန်တော်တို့နဲ့သူတို့ဆက်ဆံရေးကမဟာဗျူဟာမြောက်ဆက်ဆံရေးပါကျွန်တော်တို့အဲ့ဒီမှာရှိတုန်းကကျွန်တော်တို့အနေနဲ့အမျိုးသမီးအခွင့်အရေးလူအခွင့်အရေးနဲ့အများပြည်သူအသုံးပြုနိုင်တဲ့နေရာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးလို့ရပေမဲ့အခုအခါမှာတော့အဲ့ဒါတွေဘာမှလုပ်လို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့နှစ်နိုင်ငံကြားကဆက်ဆံရေးငွေကြေးအကျိုးအမြတ်ပေါ်မှာအဓိကထားလှုပ်ဆောင်နေလို့ဖြစ်ပါလေ
။ပါတီနီယားလုံးကအထက်လွှတ်တော်အမတ်များအဖွဲ့ကတော့ဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ပြောဆိုခဲ့ပါတယ်။ Woodrow Wilson Center က Robin Wright ကတော့အခုလိုပြောပါတယ်။
The Republicans have been tougher, I think, vocally out front than the Democrats have. Mm-hmm. And
Republican တွေဟာ Democrat တွေပို့ပြီးခိုင်ခိုင်မာမာရှိတယ်။ပို့ပြီးကြဲကြဲလန်လန်ပုံဝင်နေပြောထားတယ်လို့ကျွန်မထင်ပါတယ်။ဒီလိုပါတီနှစ်ရက်လုံးကတူညီတဲ့ထောက်ခံမှုမျိုးပေးတာဝါရှင်တန်မှာတိတ်ပြီးမတွေ့ရပါဘူး။ဒီတစ်ခုတည်းတောင်မှဖြစ်မလာပဲ
။အခုနောက်ဆုံး Saudi Arabia ကထွက်လာတဲ့သတင်းချက်လက်ဖြစ်ပေါ်မှာ American အစိုးရအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာသုံးပြရတော့မှာပါ။Sorry အစိုးရကသတင်းတော့ဂျမောခါရှိုဂီဘာဖြစ်သွားလဲဆိုတာကိုလုံးဝမသိပါဘူးလို့ပြီးခဲ့တဲ့သတင်းနှစ်ပတ်လုံးလုံးမှာညှင်းဆုံနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်နောက်နှစ်နာရီကြာညာ9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်စီစဉ်နေမကြခင်အဆုံးသက်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင
် Sorry ရင်းနောက်ဂျမဲကရှူဂီယာတူရကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စီရုံးနဲ့မှတည်ဆုံသွားတယ်ဆိုတော့ကို Sorry Arabia ကတည်ပြလိုက်ပြီးလို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်မစ္စတာကရှူဂီဟာကောင်စီရုံးနဲ့မှသူနဲ့တွေ့တဲ့လူတွေနဲ့ရုံးရင်းဆန်ခတ်အပြန်အလှန်ဖြစ်ပြီးတော့တည်ဆုံသွားတယ်ဆိုတော့ကိုစုံစမ်းစစ်ဆေးမှုကနဦးရတွေရတည်ရတယ်လို့ဆိုပါတယ်ဒီဖြစ်ရအတွက် sorry တော်ဝင်အကြံပေးတူဖြစ်သူ Saud El Khatani နဲ့ထောက်လိုင်းအဖွဲ့ဒုတိယအကြီးအကဲပူဂျိုကြီး Ahmed El Ezri တို့ကိုရာဇူးကထုတ်ပြလိုက်ပြီးတော့တခြား sorry နိုင်ငံသား18ဦးကိုလည်းဖမ်းဆီးထားတယ်လို့အစိုးရရှင်းနေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့ရွေးကောက်ပွဲကိုတိုက်ခတ်ဖို့တာလီဘန်တွေကအကြမ်းကြီးထိကျောက်ထားပေမဲ့မဲဆန္ဒရှင်တွေကတော့မဲပေးဖို့အတွက်နိုင်ငံတော်ဝန်ကမဲယုံတွေမှာတန်းစီပြီးတော့စောင့်ဆိုင်းခဲ့ကြပါတယ်မဲယုံအလုံးကိုတိုက်ခတ်မဲဆိုပြီးဒီကနေ့စနေနေ့မနက်ပိုင်းမှာပဲတာလီဘန်တွေကထပ်ပြီးတော့ထိကျောက်ထားတာပါမြို့တော်ကဘူးကမဲဆန္ဒရှင်တွေကြမှာနောက်မဆုတ်တဲ့အတန်တွေကိုလည်းကြားနေရတာပါကိုတိုင်းမိကိုတိဆောက်ခြင်းနဲ့အတွက်ချင်းချောက်မှုတွေရှိနေတဲ့ဂျာကပဲဆန္ဒမဲလာထတာဖြစ်တယ်လို့ကပူးမျိုးကံမဲဆန္ဒရှင်တွေကပြောပါရခင်ဗျာအမေရိကန်ထောင်လိုင်းဥပဒေစိုးမိုးရေးနဲ့လုံခြုံရေးအေဂျင်စီတွေကရုရှားဟာနောက်လာမှကျင်းပမယ်အမေရိကန်ဂျာကလာလွှတ်တော်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ဒီဇိုင်းမဲမဲလှုပ်ဆောင်နေကြတဲ့သတိပေးလိုက်ပါတယ်မနေ့တုန်းကတော့နိုဝင်ဘာရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိတဲ့အသက်44နှစ်အရွယ်မျိုးသမီးကိုရာဇဝတ်မှုနဲ့တရားစွဲဆိုခဲ့ပါရခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.